စိတ်မတည်ငြိမ်ဖြစ်နေတဲ့မြန်မာပြည်အမြောက်ပိုင်းကကချင်ဒေသခံတွေအတွက်တော့ကချင်ဘာသာစကားနဲ့ထုတ်လွှင့်တဲ့ FM ရေဒီယိုကိုနားဆင်ပြီးတော့တိုက်ပွဲတွေခြေနေကိုမှန်းဆနေကြရပါတယ်။ကချင်လက်နက်ကိုင်အဖွဲ့အစည်း KIO ကထုတ်လွှင့်တဲ့ Liza FM နဲ့မြန်မာတမရော်ကထုတ်လွှင့်တဲ့သတင်း FM တို့ကသတင်းတွေတချင်းတောင်းလိုင်းနဲ့ကဏ္ဍတွေလည်းပါဝင်လာကြောင်းသတင်းတွေကြားရပြီးတော့ဖျော်ဖြေးလေးဖြစ်ပေမဲ့လည်းတော်တာရှင်တချို့ကတော့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒီကြောင့်ပြည်စုံကိုမတ်တေကြီးထက်ကစူးစီးတင်ဆက်ထားတာကိုနားဆင်ကြပါရှင့်။
ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကထုတ်ပြန်တဲ့ Liza FM ရဲ့အခုနာတော့သတင်းမှန်တွေကိုကြားကြရမှာပါတဲ့။KIA နဲ့မြန်မာအစိုးရကြားအပြည့်အခက်ရင်ဆိုင်ရေးပြည့်ပြည့်ခဲ့ပြီးတဲ့နောက် 2019 အောက်တိုဘာလမှာကချင်လက်နက်ကိုင်တပ်ဖွဲ့ KIA က Liza FM ရေဒီယို ထုတ်လွှင့်မှုတွေကိုစတင်ခဲ့တာဖြစ်ပါတယ်။ ကချင်ဘာသာနဲ့ထုတ်လွှင့်တဲ့ Liza FM ကတော့ဒေတာရင်းစီရဲ့အခြေအနေတွေတိုက်ပွဲတွေအခြေအနေကိုတရက်ကို10နာရီလောက်ထုတ်လွှင့်တာပါ။ပုံမှန်သောတာရှင်တူကကချင်ဘာသာစကားနဲ့ထုတ်လွှင့်တဲ့ Liza FM
နဲ့ဂဇင်းအဖန်တို့ရဲ့ထုတ်လွှင့်မှုတွေကိုအခုလိုပြောပြပါရစေ။ဒါဆိုတော့ဒီဟိုဟာသူတို့လွှင့်တဲ့အဓိကကတော့သူတို့စစ်ရှေ့သားမှာစစ်တယ်ဘယ်နေရာတွေကိုဟိုအစိုးရတပ်ကစစ်ကြောင်းထူးရယ် ဆိုရအကြောင်းလေးကိုသူတို့လွှင့်နေပြီးရင်ပြည်သူလူထုတွေကိုဟိုစစ်တပ်ကဘလို့ချင်းချောက်တယ်ဘလို့ပေါ်တာဆွဲတယ်ဘလို့ဟိုပြည်သူလူထုတွေကပဲမိုင်းနေနေမိတယ်ဆိုတဲ့ဟာတွေကိုသူတို့အဓိကသူတို့လွှင့်နေပေါ့နော်ဒီဘက်ကတစဉ် FN ကလည်းကြိုင်ဟိုကဘုံခွဲတယ်တခြားချက်စီးတယ်ကြိုင်ဟိုကပြောမှဆိုရင်ပြည်သူလူထုတွေကိုပေါ်တာဆွဲတယ်ပေါ့နော်
ပြန်လာအဲ့လိုတွေတော့သူတို့တွေဟိုတပြန်တစ်ဖက်နဲ့တစ်ဖက်အဲ့လိုပရိုပဂန်ဒါလောက်တာတွေတော့ကြားနေရတယ်။ခရိုင်ရဲ့ပြန်ကြားရေးတာဝန်ခံဒုတိယဗိုလ်မှူးကြီးနော်ဘူးကတော့ကချင်ပြည်သူတွေသတင်းမှန်တွေသိဖို့ဗဟုသုတတွေမျှဝေဖို့အတွက် Liza FM ကိုတီထောင်ခဲ့တာလို့ပြောဆိုတဲ့အကြောင်းကရိုင်ရိုးရဲ့ဌာနချုပ်လိုင်ဇာကိုရောက်ရှိခဲ့တဲ့ပြင်ပအလွတ်သတင်းထောက်ပေါ်ဘီရစ်က VOA ကိုသတင်းပို့ထားပါတယ်။ KIA ရောက Liza FM ကိုထူထောင်ပြီးတနှစ်ကျော်လောက်အကြာမှာတော့အပြိုင် FM ရေဒီယို ဌာနတစ်ခုပေါ်လာပါတယ်။ 2014 ခုနှစ်မတ်လ 29 ရက်နေ့ 69 နှစ်မြောက်တက်မတော်နေ့မှာစတင်လိုက်တဲ့ Dazin FM ဖြစ်ပါတယ်။ Dazin FM ကတော့ဗမာဘာသာအပါအဝင်တိုင်းရင်းသားဘာသာစကားမျိုးစုံနဲ့ထုတ်လွှင့်နေတာပါ။ ကချင်ဘာသာစကားနဲ့လည်းထုတ်လွှင့်နေ Dazin FM နဲ့ပတ်သက်ပြီးလဲကချင်ဒေသခံတအူးကအခုလိုဆိုပါတယ်။
ဒါကြောင့်အဖန်ကိုနားထောင်လိုက်ရင်ဒီစစ်အတိုင်းဝိုင်းကလူတွေတချင်းတောင်းတာတွေပုံများတယ်ပေါ့နော်ဟိုရှေ့တန်းကသူတို့အမျိုးသားသူတို့အဖေတွေသူတို့ဒီအတွက်တချင်းတောင်းပေးတယ်ဆိုတော့လေတစဉ်အဖန်ကိုနားထောင်တဲ့လူတွေကဒီနေ့ပြီးတော့တဝိုက်ကစစ်မှုထမ်းနေပေါ့နော်စစ်သားမိသားစုတွေများမယ်ဒီဘက် Liza အဖန်ကတော့ကချင်ပြည်သူလူထုတွေပေါ့နော်ကချင်ပြည်သူလူထုတွေနားထောင်ကြတာများတယ်ပေါ့ဒါပြောလို့လဲဆိုရင်
Liza FM ကိုနားထောင်လိုက်ရင်ကျွန်တော်တို့ဟိုစစ်ပွဲတွေပေါ်မှာဖြစ်နေလဲဆိုတာအစကျွန်တော်တို့သိရတယ်ဟုတ်ကဲ့တဖက်နဲ့တဖက်အပြိုင်ထုတ်လွှင့်နေကြတဲ့ Liza FM နဲ့ဒဇင် FM ရဲ့တိုက်ဆိုင်မှုတစ်ခုကတော့ထုတ်လွှင့်တဲ့ line တွေကတူနေပါတယ်ဒါကြောင့်သောရရှင်နေအနေနဲ့ Liza FM ရဲ့တာဝန်ခံတအုပ်ဖြစ်တဲ့မရန်ပေါလာကပြောပါတယ်သူဆိုရတော့ သူတို့ Liza FM အနေနဲ့ဝါဒဖြန့်ထုတ်လွှင့်ချက်အနည်းငယ်ပါရှိတယ်ဆိုပေမဲ့သတင်းတွေထုတ်လွှင့်တာများပါတယ်။နောက်ကချင်ရှေ့သချင်းတွေစစ်သချင်းတွေအများကြီးရှိနေပြီးထုတ်လွှင့်နိုင်တယ်လို့ပြောဆိုပါတယ်ရှင်။ကချင်ဒေသက Liza FM နဲ့ဒဇင် FM တို့ကြောင့်မတ်တကြီးထက်ကတင်ဆက်ပေးသွားတာပါ။